ဒီဇင်ဘာလ17ရက်နေ့မနက်အစောပိုင်းတုန်းကစကိုင်းတိုင်းရင်းမာပင်မြို့နယ်ငမောင်းကျေးရွာအနီးမှာစစ်တောင်းထိုးလာတဲ့စစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တို့ကြားမှာအပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့ပါတယ်။ဒေသတွင်စစ်ကောင်စီတပ်တွေရဲ့ထိုးစစ်ဆင်မှုကြောင့်ခံမှန်းစီဒေသခံပြည်သူ1,900ကျော်လောက်
အိုးရင်ဆုံးခွာပြီးတိမ်ဆောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ရင်းမာပင်ဒေသတွင်စစ်သည်နဲ့ဒုက္ခသည်တွေရဲ့အခြေအနေရန်ကုန်ကသတင်းပေးပို့လာတာမခင်ဖြူဖြူပြောပြပေးပါရှင်။ဒီစင်မာက17ရက်မနက်အစောပိုင်းကစကိုင်းတိုင်းရင်းမာပင်မြို့နယ်တောင်ပိုင်းငမောင်းကျေးရွာနားမှာတန်ဆက်သာကားနဲ့စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်တွေမိုင်းဆွဲတိုက်ခိုက်ခံရပြီးတဲ့နောက်အဲဒီနေရာမှာပဲပြည် ကကားတွေလေသူတို့ကြီးကကားတွေလေကျမပြင်းတောင်းပဲမမောင်းရနမ်းမှာကျွန်တော်တို့ဒီပိုင်းဆွဲဆက်ဆက်ချက်ပေါ့နော်ဒီမိုင်းနဲ့ပိုက်တဲ့ခါမှာသူတို့ဒီစီးတာတဲ့အရှင်နှန်းပေါ့နော်အချို့ထိလိုက်ပြစီးတာရှိတယ်နောက်တစ်ခုအဲ့ရှင်ပေါ်မှာပါတဲ့ကျွန်တော်စစ်ကောင်ကြီးကစားတယ်ပေါ့နော်ထိလိုက်တိုင်းအောင်ကြောက်ဆုံးပါရှိပါတယ်အဲ့မှာသူကနှစ်ခုပေါ့နော်အဲ့ဒီဒီကာလာမောင်ကမိုင်းဆွဲခဲ့တဲ့အပြင်ပေါ့နော်ကျွန်တော်စစ်ကောင်ကြီးဆန့်ကျဲပြီးတော့တက်လာတာပေါ့ဗျာဒီကုန်းကြီးနေဇာကင်းကြီးနေတက်လာဇာကင်းကြီးနေဇာကင်းကြီးနေမှာလဲကျွန်တော်တို့မိုင်းနေရှိတယ်အဲ့ဒီမိုင်းနေနဲ့ကျွန်တော်တို့တိုက်ဆိုင်နိုင်ခဲ့တယ်ပေါ့နော်တိုက်ဆိုင်ပြီးမတိုင်းတစ်ချိန်ထဲမှာလဲအကြံထဲမှာအဲ့ဒီမမောင်းနှန်းခွဲမှာထိလိုက်တိုက်ခွဲအနည်းငယ်ရှိခဲ့
ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးဒေသတွေမှာတော့စစ်ကောင်စီတပ်တွေစစ်ဆင်သွားလာလှုပ်ရှားမှုတွေရှိနေပြီးကျေးရွာတွေကိုလည်းဝင်ရောက်ဝင်နောက်ရှာဖွေနေတာကြောင့်ကျေးရွာသားတွေအိုးအိမ်ဆုံးခွာတိမ်းရှောင်နေကြတယ်လို့စစ်ဘေးဒုက္ခသည်တွေကပြောပြပါတယ
်။ကျောင်းကြီးနဲ့အလေးကျလာလို့ရှာတယ်။အများကြီးကတော့ခြေခြေလေးတွေသွားလာလို့ရှာတဲ့အခါကျလို့ရှိရင်ပို့ပြီးတော့အမီများလို့ဒီဘက်မှာလည်းမပြန်သေးပေါ့လို့ဒီဘက်မှာလည်းရှောင်နေတာ။ဆက်ဆက်ကျတော့အများကြီးရှိတယ်ဒီမှာပါဘယ်လိုအချင်းကြီးအောင်အိပ်ရတယ်အချင်းကြီးအောင်စားရတယ်။ခလေးလေးလည်းပါရဲ့ပြတ်တောင်တဲ့ခလေးလေးတွေလည်းဒုက္ခရောက်တယ်လူကြီးတွေလည်းဒုက္ခရောက်
သမောင်းချင်းရွာ၊လင်ငေါချင်းရွာ၊လက်တောင်ချင်းရွာ၊တရက်ကံချင်းရွာနဲ့မကြီးကံချင်းရွာတွေကရွာသားတွေပေးလို့ရကိုထွက်ပြေးနေကြတယ်လို့သိရပါတယ်။ရင်းမပင်နဲ့တဝိုက်စစ်ကောင်စီရဲ့အခုလိုထိုးစစ်ဆင်မှုများလာတာကြောင့်ဒေသခံ1900ဝန်းကျင်ပို့ရင်ဆုံးခွာပေးလို့ရကိုတင်းရှောင်နေကြတယ်လို့စစ်ရှောင်တွေကိုအကူအညီပေးနေသူတူကပြောပါတယ
်။ဒီလိုရင်းမပင်နဲ့တမကထိုးစစ်တွေဆင်လာရများလာပြီထိုးစစ်တွေဆင်လာများလာတော့ကျွန်တော်ဒီကြော်ရည်တမင်းကပြေးလာပြီဒီလိုဆိုရင်ဒါကျွန်တော်ကဘာမှမဆောက်လိုက်ဘူးရေမတော်လည်းဆိုလေလောက်ပြီးပြီးရည်ရည်လေလောက်တို့ပြီးရည်မောင်းတို့ပြီးရည်ဒီကဲအဲရွာကြီးကရွာတော့ဒီဆောက်ပြီးရည်လေတော့လေတော့မရှိနေစီးရဆိုင်ရှိနေဟုတ်ဒီအလုံးလုံးဆိုတော့ဒီရည်ရည်လေအရင်ကတော့စတောင်းမျိုးတော့ရှိနေပေါ့ဟုတ်စတောင်းနဲ့ပြောင်းကြမှာရှိနေတယ
်စစ်တပ်တွေရွာတွေကိုဝင်လာရင်ဒေသခံတွေဒေလူရကိုချက်ပြလိုက်စစ်တပ်တွေကရွာကနေပြန်ဆုတ်ခွာသွားချိန်မှာဒေသခံတွေပြန်လာလိုက်တဲ့အချိန်ချင်းစစ်ရေးရှောင်နေကြတယ်လို့လည်းပြောပြကြပါတယ်။စစ်ဒိဒုက္ခသည်တွေကိုလက်ခံချွေးမွေးဆောက်ရှောက်ထားတဲ့အုံတော်ချေးရွာကျောင်းနိုင်စီရတော်တပတ်ကတော့ပြီးခဲ့တဲ့ရက်တွေမှာစစ်ရေးရှောင်တွေအများကြီးရောက်လာကြပြီးရေရှင်မှာစားမရိတ်ကပြက်လက်မှုနဲ့ကြုံလာရနိုင်တယ်လို့မိန့်ကြပါတယ်
။နောက်ရက်တော့ကာလာပြည်မှာဒီလိုမှကာလာတွေစားမရိတ်ခွာပြီးလဲဒီလိုဒီစီဝါကနေတော့ဝိုင်းဝဲပြီးတော့ခြေရင်းဆောင်လေးကိုပြုံးပြုံးပြီးဆောင်ရောက်တဲ့ထိုးပြီးဝဲကျော်ရည်မျိုးနဲ့ရဲ့လောက်ချမ်းမှရှိတဲ့ဓာရီရဲ့ဒီမှာလာရောက်ပြီးတော့သူတို့ရဲ့စောဒီပေါင်းသားတွေဖြစ်တဲ့သူတို့ရဲ့နေရာမျိုးတွေတော့ပဲဒီနယ်လေးလာရောက်ပို့ဆောင်ပြီးတော့အကူအညီတွေပေးတယ်ဆိုပြီးတော့လည်းရည်ရှိမှကြရင်နည်းနည်းလေးခြေရင်းဆောင်လေးအတွက်စာနေရေးခါလုံလောက်မှုတွေနည်းနည်းလဲလာလိမ့်မယ်လို့ဒီလိုတော့သွားစားကြည့်ရ
အောင်တော်ချင်းရွာမှာကစစ်ဘေးရှောင်ဦးရေ1000လောက်ရှိပြီးအဲ့ဒီထဲမှာနာမကျန်းဖြစ်နေတဲ့သူတွေက73ဦးလောက်ရှိပါတယ်။စစ်ဘေးဒုက္ခသည်တွေဒီနေ့စားပုံများလာနေပြီးနေရာရင်းအပြင်အစားအသောက်နဲ့ကျန်းမာရေးစောင့်ရှောက်မှုတွေပါအထက်ကျရှိနေပါတယ်။လက်ရှိမှာစားသုံးစီနဲ့ဓာတ်စီတွေပြက်လက်နေပြီးစားနပ်ရိက္ခာလည်းအတော်လေးအထက်ကျဖြစ်နေတယ်လို့အဲ့ဒီရွာမှာစစ်ရှောင်အကူအညီပေးနေတဲ့သူကပြောပါတ
ယ်။ရွာရဲရောဘုံကြောင်းနေရောစားနပ်ရောင်းနေရောအကုန်လုံးအပြည့်ပါလေ။မစမှာရောဒီမှာတော့တောင်ပဲရွာမှာရောစား။စားပါရရတော့ရင်းချီဆိုဆော့အောင်စဉ်မမြင်နိုင်ဘူးကြ။အခုကခြီးပြတဲ့အဝါလေးဆက်သေးတယ်ပြုံရရဲ့ကြ။အဲ့လိုကြီးတော့ဆက်သေးပါလေတော်တော်လေးဆက်သေးပါလေ။
ရင်းမပင်နယ်မှာစိတ်ရေးဒုက္ခတွေရဲ့အတွက်အလူရှင်တွေမရှိတော့နေပါနေပြီးအစားအသောက်အဝတ်အထည်အချင်းစေဝါအကူအညီတွေလည်းလိုအပ်နေတယ်လို့အကူအညီပေးနေကြသူတွေကပြောပါရဲ့ရှင်။